အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမုံကုထုဒေသဘက်မှာကချင်လူလတ်ရေးတပ်မတော် KIA နဲ့မြမအစိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးမှာပထမဆုံးအကြိမ်မဲဆွယ်စည်းရုံးရေးပြုလုပ်ခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်အတွင်းကနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရေးခီးစင်းနေတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်လူလတ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်အကြားစက်တင်ဘာလကစပြီးတိုက်ပွဲတွေဇက်တိုက်ပြန်လည်ဖြစ်ပွားလာခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုအထုဒေသလွေကျုံဘုံတောင်ပေါ်မှာပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့မှာ KIA တိုင်ရင်36နဲ့အစိုးရတပ်နေမြေရှင်းလင်းရေးတပ်ဖွဲ့များအကြားတိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့မုံကိုဒေသခံတွေကပြောပါတယ်။တနေ့လုံးအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပေမဲ့နှစ်ဖက်ထိခိုက်မှုကိုတော့အတိမပြုတ်နိုင်သေးပါဘူး။တန်လွင်မြင့်အရှိဘက်ကိုကန်ဒေတာနဲ့ဆက်ဆက်နေတဲ့ KIA တရင်36 38မွန်ဂိုဖောင်းဆိုင်ဒေတာဟာတရုတ်နယ်စပ်တစ်လျှောက်မှာရှိပြီးအဲ့ဒီနယ်စပ်တစ်လျှောက်မှာပြီးခဲ့တဲ့တစ်ပတ်ကျော်ကနေတရုတ်စစ်တပ်ကလုံခြုံရေးတပ်စခန်းတွေတိဆောက်လာတယ်လို့တရုတ်နယ်စပ်ကချင်ဒေတာခန့်များကပြောပါတယ်ဒီလုံခြုံရေးယူနေတဲ့အခြေအနေကိုကြည့်ချင်းအားဖြင့်အစိုးရတပ်နဲ့ KIA တပ်ကြားတိုက်ပွဲတွေပြန်လည်ပြင်းထန်လာနိုင်ပွဲရှိတယ်လို့လည်းစစ်ရေးစောင့်ကြည့်သူတွေကပြောပါတယ်
လာမယ့်ရွေးကောက်ပွဲအတွက် NLD ခေါ်မျိုးတားဒီမိုကရေစီဖွဲ့ချုပ်ကနေကရင်ပြည်နယ်ထိုင်းမြန်မာနယ်စပ်ဖျားတုံးစုမျိုးမှာပထမဆုံးအကြိမ်မဲဆွယ်စည်းရုံးရင်ပြုလုပ်ခဲ့တယ်လို့ဖျားတုံးစုမျိုး NLD ပြန်ကြားရေးမှူးဦးအောင်စိုးကပြောပါတယ်စက်တင်ဘာလလလယ်မှာပြုလုပ်ခဲ့တဲ့မဲဆွယ်စည်းရုံးရေးခီးစဉ်မှာဂျိုင်းရင်စိတ်ကြီးမြုပ်နယ်မှာဝင်ရောက်ရွေးခံမယ်လို့တော်ကိုစလဲလောင်းတဲ့အပြင်ဖျားတုံးစုမျိုးခန့် NLD ပါတီဝင်တွေပါဝင်ခဲ့ပါတယ်ဒီရွေးကောက်ပွဲမှာနိုင်ရခဲ့ရင် 2008 ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးပြည်သူလူထုရဲ့စားဝတ်နေရေးစည်းရုံးမွေးတည်မှုတိုက်ဖျက်ရေးအတွက်တတ်နိုင်စွာရှိတရောက်ကြိုးပမ်းသွားမယ်လို့လည်းမင်းဆွေခီးစင်မှာပါဝင်ခဲ့တဲ့ပြည်နယ်လူတော်ကိုဆက်လက်လောင်းဦးတင်မြူဦးကပြောပါတယ်ဖျားတုံးစုမြို့ဟာနယ်စပ်မြို့ဖြစ်တယ်လို့နယ်မြေတည်ငြိမ်မှုမရှိတဲ့အတွက်အရင်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မရှိတဲ့ဒေတာအဖြစ်တမတ်ခံရကနေ2015ရွေးကောက်ပွဲမှာပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပခွင့်ရခဲ့တာလည်းဖြစ်ပါတယ်
။ကချင်ပြည်နယ်မှာလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ကနေမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီအနေနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးနဲ့တယံဇာတစီမံခွဲဝေရေးပေါ်လစီတွေကိုရှေ့တန်းတင်စီယုံသွားမှာဖြစ်တယ်လို့ပါတီကောင်းဆောင်ဖြစ်တဲ့ဥကွမ်ဂရောင်အောင်ခမ်းကပြောပါတယ်။ KDP ပါတီအနေနဲ့ကချင်ပြည်နယ်အတွင်း73မြို့နယ်မှာလွတ်တော်ကိုယ်စားလှယ်နေရာစုစုပေါင်း32နေရာမှာရှင်ပြိုင်မှာဖြစ်ပါတယ်။ကချင်ပြည်နယ်ကအခြားပါတီတွေလည်းရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ပါတီကောင်းဆောင်တွေအတီးတီးမဲဆွယ်စီယုံမှုတွေစတင်လို့ရှာနေကြပြီဖြစ်တယ်လို့သိရပါတယ်
။ရှမ်းပြည်တောင်ပိုင်းရလင်းခရိုင်ခွန်လမြို့နယ်ခွဲတွင်မြန်မာတပ်မတော်နယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကနေတိုက်ပွဲဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကနေတိုက်လေရင်လေကြောင်းအကူနဲ့တိုက်ခိုက်ခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကပြောပါတယ်။စက်တင်ဘာ16ရက်နေ့မနေ့ပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာတော့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့
မြန်မာတပ်မတော်ဘက်ကတော့ထိခိုက်မှုကိုတော့မသိရှိရသေးဘူးလို့လည်းသူကဆိုပါတယ်
စက်တင်ဘာလ3ရက်နေ့မှာတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကရှမ်းပြည်နယ်အတွင်းဆက်တုံးမြုံနယ်မှာတပ်စခန်းတိစောက်ခွင့်ပေးဖို့မြန်မာအနာပိုင်တွေကိုတင်ပြတောင်းဆိုပြီးမှအခုလိုထိုးစစ်ဆင်တိုက်ခိုက်မှုတွေဖြစ်ပွားလာတယ်လို့ပုံမူကြီးဆိုင်လာကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့တုန်းကလွယ်လင်ခရိုင်မင်းပေါ်မြို့အရှိတ်ဘက်ဆံဘူးကျေးရွာမှာမြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့တပြည်လုံးအတိုင်းအတာပြစ်ခတ်ရက်စဲရေး NCA လက်မှတ်ရေးထိုးဖို့အစီအစဉ်ဖြစ်နေကြောင်းထုတ်ပြန်ထားတဲ့အဖွဲ့လည်းဖြစ်ပါတယ်
ကရင်ပြည်နယ်မှာ2015ခုနှစ်အတွင်းလူကုန်ကူးမှု3မှုနဲ့လူမောင်းခိုး4မှုကိုနေမြေတာဝန်ခံရဲများကဖော်ထုတ်နိုင်ခဲ့ပါတယ် လူမောင်ခိုမှုတွေကတော့တရားမဝင် agency မဟုတ်တဲ့လူတွေကနေအများစုခံရပြီးလူကုန်ကူးမှုတွေမှာတော့ပြည်တစားအဖြစ်စီခိုင်းမှုခေါင်းပုံဖြတ်မှုနဲ့အတင်းအဓမ္မခိုင်းစေမှုတွေဖြစ်တယ်လို့ကရင်ပြည်နယ်လူကုန်ကူးတာစီရေးတပ်ဖွဲ့မှုရေးမှူးမင်းမောင်ကပြောပါတယ်ကရင်ပြည်နယ်အတွင်းမြဝတီနယ်မဲဆောက်နယ်ဆက်လန်းကိုအသုံးပြုများတဲ့အတွက်လူကုန်ကူးမှုများသလိုလက်ရှိပြည်တွင်းထဲမှာလည်းလူကုန်ကူးမှုတွေရှိနေစေလို့ရေးမှူးမင်းမောင်ကဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်လာမယ့်နိုဝင်ဘာလပထမအပတ်မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြဖို့အတွက်ရခိုင်ပြည်နယ်ကရခိုင်နိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာအခုခါမှာမဲဆွယ်စည်းရုံးမှုတွေအပြိုင်ဆိုင်လုပ်နေကြပြီဖြစ်ပါတယ်။ဒီမဲဆွယ်စည်းရုံးရေးခီးစဉ်မှာရခိုင်နိုင်ငံရေးပါတီတွေအနေနဲ့တိုင်ဘက်ပါတီတွေလိုငွေကြေးမသုံးနိုင်ပေမဲ့စည်းရုံးရေးအခြေအနေကောင်းတယ်လို့ပါတီခေါင်းဆောင်တွေကပြောဆိုနေကြသလိုတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနေနဲ့ကတော့စည်းရုံးရေးမှာအခက်အခဲရှိနေတယ်လို့လည်းဆိုပါတယ်။ဒီအခြေအနေတွေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်မှာအားအကောက်ဆုံးဖြစ်တဲ့ရခိုင်မြို့သားပါတီ ANP ကတော့စည်ယုံရဲ့အခြေအနေကောက်တယ်လို့ပါတီဘော်ကောက်ဆောက်တို့ဖြစ်တဲ့ဥခိုက်ပြေဆိုးကအခုလိုပြောပါတယ
်ကျွန်တော်တို့မြို့နယ်ပါတီတွေကိုစွတ်တို့ကိုယ်စားလှယ်လောင်းတွေကမစ်ဆယ်စည်ယုံရဲ့အခြေအနေကြားတဲ့အခါမှာတချို့တချို့မြို့နယ်တွေကတော့အခြေအနေကောက်နေတယ်လို့ပဲကျွန်တော်တို့ကသတင်းပေါ်ပါတယ်အထူးသဖြင့်ကျွန်တော်တို့ပုံနာကျွန်းပေါတော့ကြောက်တော့မြောက်ဦးမင်းပြရေဘုံရတဲ့တောင်ဘုံပြီးတောင်မောင်တို့အဲ့ဖက်အချမ်းတွေမှာတော့ခါအခြေအနေတော်တော်လေးကောက်နေပါတယ
်ရခိုင်ပြည်နယ်မှာရခိုင်မြို့သားပါတီရဲ့အဓိကပြိုင်ဖက်ဟာကြံခိုင်ရဲ့ပါတီဖြစ်ပြီးစေယုံရဲ့ဆန်းတဲ့အခါတခြားအခခဲမရှိဘူးလို့လေဥခိုက်ပြေဆိုးကပြောပါတယ်ရခိုင်မြို့သားပါတီကရခိုင်ပြည်နယ်ကကိုစလီနေရအလုံးရှင်းပြည်နယ်ပလောဝါမြို့နယ်အေယာဝတီတိုက်နယ်ရန်ကုန်တိုက်ဒေသကြီးကနေရာတချို့အပါဝန်စူးစူးပေါက်ကိုစလီလောက်89ဦးဝန်ရောက်ချိုက်ပြိုင်သွားမှာပါကျောက်ဖြူမြို့နယ်မှာတတိပုဂ္ဂလအဖြစ်ဝန်ရောက်ချိုက်ပြိုင်မဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်ဦးထွန့်လွင်ကတော့စေယုံရေးကာလမှာကြုံတွေ့ရတဲ့အခက်အခဲတချို့ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ကဲဆိုတာကတော့ဟိုပါပါကျွန်တော်နဲ့ပြန်ရဖို့ private ရဲ့လုပ်ရပါလေ private ရဲ့
ခက်ခဲဆိုတာကကျွန်တော်တို့ပြိုင်ဘက်တွေရဲ့လှုပ်ရတွေပါကျွန်တော်ကတတိပုဂ္ဂလဖြစ်နေတော့ဗာတီတွင်းကလူတွေရဲ့ကျွန်တော်ကိုတိုက်ခိုက်မှုနောက်တစ်ခါကြခိုင်ဖူးကြီးပါတီကကြေးလက်တွေကိုဆင်းတဲ့အခါမှာငွေကြေးသုံးပြီးစည်းရုံးမှုတွေပါတယ်လေအဲ့ဒါလို့စည်းရုံးမှုတွေကိုကျွန်တော်တို့ခံနေရတယ်ငွေကြေးသုံးတာသူ့ဟာသူသုံးတာဖြစ်ပေမဲ့ကျွန်တော်ကိုပို့ကိုရေးရတိုက်ခိုက်မှုတွေရှိနေပါတယ်
ရခိုင်မြို့ရှိပါတီကတော့ပေါတော်မြို့နယ်ကနေရာတွေမှာအလားအလာကောက်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရှိပိုင်မဲ့ဦးမြတ်ထွန်းကတော့အခုလိုပြောပါတယ
်သူတို့ဆောက်ကမှုကကျွန်တော်ကိုသူဆိုပါတယ်ကျွန်တော်ပြောပြတဲ့ဟာကိုကျွန်တော်တို့အခုလက်ခံရတိုက်တာရှိပါတယ်ကျွန်တော်ရခိုင်မြို့ရှိပါတီကတော့လည်းပေါတော်မြို့နယ်မှာကိုယ်စားလှယ်လောက်နေနေရာကျွန်တော်လုံးကျွန်တော်ပြိုင်တယ
်ရခိုင်ပြည်နယ်ထဲမှာတော့ရခိုင်မြို့သားပါတီကြံခိုင်ရဲ့ပါတီတယန်သာစေလုံးညီညွတ်ရဲ့ပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရခိုင်မြို့ရှိပါတီရခိုင်ပြည်နယ်အမျိုးသားအင်အားစုနဲ့တတိပုဂ္ဂလတွေဝန်ရောက်ရွေးခန့်ကြမှာဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းကနိုင်ငံရေးပါတီတွေကတော့အပြိုင်ဆိုင်မဲဆွဲစည်းရုံးနေကြပါတယ်။လက်ရှိအနေအထားမှာတော့အခက်အခဲတွေမရှိသေးဘူးလို့ပါတီကိုယ်စားလှယ်တွေကပြောကြပါတယ်။ဒီအခြေအနေကိုတော့မြင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
။2030ခုနှစ်ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့ပါတီစည်းရုံးရေးအခြေအနေနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူနိုင်စံတင်ကအခုလိုပြောပါတယ်။ဒါနဲ့
မြန်မာတိုင်းမှာခုစည်းရုံးရေးဆင်းနေကြပြီ။ဘောကဒီလိုပြတာကခေါ်ပြောမဲ့စီစဉ်လေးပဲရေးပေးလိုက်အချက်နဲ့တည်းသူတို့လည်းတော့အသိပြီးအောင်ပဲသူတို့ဆင်းနေကြတယ်။ဘာဖြစ်လဲဆိုတော့သူတို့ခုခုချက်တင်တာကမြို့နယ်ကွန်ပျူတာရုံးကိုတင်တယ်လေ။ကျွန်တော်ကပါတီထောက်မဲ့ဆိုတော့ခုရင်မြို့တွင်အားရှိပြီသားပါတီအားလည်းရှိပြီသားလို့သူတို့အားရှိပြီအချိန်ကောင်းပါ
မွန်ပြည်နယ်ဆယ်မြို့နယ်မှာကိုစလဲလောင်း30တနေရာဝင်ရောက်ရှင်ပြိုင်မဲ့တိုင်းရင်သားစီလုံးညီညွတ်ရေးပါတီကလည်းမဲဆန္ဒနယ်အလုံးမှာစီယုံရေးဆင်းနေပြီလို့ပါတီယာယီဥက္ကဋ္ဌဥပရှင်ကပြောပါတယ
်။အလုံးဆင်းနေပြီဆိုတဲ့အထဲမှာမော်ဒယ်ကနည်းနည်းနောက်ကျမယ်။ခုမှသူတို့စီမံချက်ဆွဲတယ်။အကြမ်းနဲ့ကုမျိုးတွေဆင်းနေကြတယ်။နောက်ဘာလို့လာပြရင်နေနဲ့ပါဗလက်တွေလည်းအနိကကာလမှာပဲဝေးကြမှာ
။လက်ရှိအနေအထားအရမဲဆွယ်စီယုံရေးလှုပ်တဲ့နေရာမှာအခက်အခဲတွေမရှိသေးဘူးလို့နိုင်ငံရေးပါတီတွေကပြောပါတယ်။ဒါပေမဲ့နောက်ပိုင်းကတ်သတ်ချက်တွေရှိလာမှကိုစိုးရိမ်နေရတယ်လို့မော်မျိုးရပါတီကိုယ်စားလှယ်လောင်းနတ်ဆန်းလှိုင်ကအခုလိုပြောပါတယ
်လောလောဆယ်ကတော့အဆဆိုတော့တိတ်ပြီးတော့ချုပ်ချုပ်ထွေးထွေးတော့မရှိသေးဘူး။ဘာလို့လဲဆိုတော့လည်းအင်အားတီတီမမလည်းမရှိသေးဘူး။ကျွန်တော်ကဟိုတီတီမမဖြစ်လာတဲ့အချိန်ကျရင်ကတ်သတ်ချက်တွေပါလိမ့်ဖြစ်လာမလား
။ NLD ကမျိုးရဒီမိုကရေစီဖွဲ့ချုပ်ကလည်းစီယုံရေးလုပ်ငန်းတွေလှုပ်ဆောင်နေပြီးလက်ရှိမှာခက်ခဲမရှိသေးတယ်လို့လူထုစိတ်ဝင်စားမှုရှိနေတယ်လို့ပြည်내 NLD တွင်းမှုဥငွေမြင့်ကပြောပါတယ်။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ကတော့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးပေါ်စိတ်ဝင်စားမှုအားနည်းနေတယ်လို့မော်လမြိုင်မြို့ခံသူကခုလိုပြောပါတယ်
။စိတ်ဝင်စားမှုကတော့ မလို့ပြမှာတော့ကျွန်တော်လည်းနေသူချအားကိုရတဲ့ပါတီကြီးရတယ်ခြားတာတဲ့လူတွေရဲ့အမှတ်ကောင်းတွေရဲ့ဒီချင်းကိုကြည့်ရတဲ့ကြားနေတာတော့ပြည့်နေရတယ်သူတို့ပြောတာ
မွန်ပြည်နယ်မှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီ၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းဒါစီလုံးညီညွတ်ရေးပါတီ၊ NLD မျိုးရဒီမိုကရေစီဖွဲ့ချုပ်အစရှိတဲ့နိုင်ငံရေးပါတီ၁၈ပါတီကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုအထုဒေသဘက်မှာကချင်လွတ်လပ်ရေးတပ်မတော် KNA နဲ့မြန်မာအစိုးရစစ်တပ်တို့အကြားတိုက်ပွဲတွေဇက်တိုက်ပြန်လည်ဖြစ်ပွားလာနေပါတယ်။လာမယ့်ရွေးကောက်ပွဲအတွက် NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကရင်ပြည်နယ်ထမ်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာပထမဆုံးအကြိမ်မဲဆွယ်စီယုံရေးပြုလုပ်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းမြန်မာနယ်စပ်ဒေသကနေပြီးစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရှင်။